တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ဘုံလမ်းမှာတည်ဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့ဒီနေ့ပဲဘေကျင်းမြို့တော်ရောက်သွားတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဟာတရုတ်သမ္မတရှီချင်းဖျင်နဲ့တွေ့ပါတယ်။တွေ့ဆုံမှာနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကတရင်ထုတ်ပြန်ထားတာပါ။တရုတ်သမ္မတနဲ့တွေ့ဆုံမှာဒေါက်တာဆက်စုကြည်နဲ့တူပူးဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးလစ်စင်နဲ့စွမ်းရည်ဝန်ကြီးအပြည်ဆိုင်ပူးပေါင်းဆောင်ရွက်ဝန်ကြီးစီဝါရေးနဲ့ကုသရေးဝန်ကြီးဝန်ကြီးစီမံရေးနဲ့ဗဏ္ဍာရေးဝန်ကြီးတို့အပါအဝင်တာဝန်ရှိသူတွေလိုက်ပါသွားကြောင်းလည်းဖော်ပြထားပါတယ်။မနေ့ကစတင်ချင်းပတ်မဲ့ဒုတိယအကြိမ်ရန်ဝင်းနဲ့ပိုးလမ်းမှာပြည်ပဆိုင်ပိုးဝဆောင်ရေးညီလာခံကတော့ထိပ်တန်းကောင်းဆောင်40ပါဝင်နိုင်ငံပေါင်း150ကကိုယ်စားလှယ်တက်ရောက်မှာဖြစ်တဲ့အကြောင်းလေးတရုတ်နိုင်ငံကသတင်းထုတ်ပြန်ထားတာပါ။ညီလာခံကိုတက်ရောက်ဖို့ရောက်လာကြတဲ့အထက်ကမိုဇမ်ဘစ်သမ္မတဖီလစ်ညူစင်နဲ့တရုတ်သမ္မတတို့တွေ့ဆုံရမှာတော့မကြာခင်တုန်းကမိုဇမ်ဘစ်နိုင်ငံမှာကြုံရရတဲ့ကပ်ဘေးဒဏ်အတွက်ဆန္ဒမှုအကူအညီပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်။တရုတ်သမ္မတဟာအီသီယိုးပီးယားဝန်ကြီးချုပ်အပီယာဟာကမန်နဲ့လည်းပြည်အပြည်ဆိုင်ငွေကြေးရပုံဝေဖွဲ့ MFG ကခရစ်စတန်လာကတ်တို့နဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီကတော့တရုတ်နိုင်ငံကနေအာရှဥရောပအထိဆက်သွယ်ပေးထားတဲ့တချင်းကပိုးလမ်းမနေရာမှာခိမိဆက်သွယ်ရေးလမ်းကြောင်းနဲ့အခြေခံစောက်အုံတွေတည်ဆောက်သွားဖို့ရည်မှန်းထားတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ပြည်ပမှာရင်းနှီးမြှုပ်နှံမှုတွေကြောင့်နိုင်ငံတချို့မှာအကျွေးထောင်ချောင်းနဲ့ပိတ်မိတဲ့ဖြစ်တွေကြုံနေရတယ်လို့ဝေဖန်တဲ့နေထွက်ပေါ်နေကြမှာပဲညီလာခံကျင်းပသွားမှာဖြစ်ပါတယ်။